to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ16ရက်တောက်ကြနေ့ညဖက်9:30အစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနှောင်းလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ဗျထွေးပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ရဲ့ email အရှုပ်တော်ပုံကိစ္စ FBI ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီတရားရေးဌာနအတွင်းစစ်ဆေးသုံးသပ်ထားတဲ့အစင်ကစားကိုကြည့်မယ်ဆိုရင် FBI ညွှန်ကြားရေးမှူးဟောင်းကိုမီဟာအလုပ်ကိုထိရောက်ရောက်လုပ်နိုင်စွမ်းမရှိဘူးဆိုတာပြနေတယ်လို့သမ္မတ Trump ကဒီနေ့ Twitter မှာရေးပါတယ်နောက်ဒီဒေါ်လာ50ဘီလီယံတန်ဖိုးရှိတဲ့ဒီတရုတ်နည်းပညာကုန်ပစ္စည်းတွေအပေါ်မှာ25ရာခိုင်နှုန်းအခွန်တွန်းပစ်စီးချက်မယ်လို့သမ္မတ Trump ကဒီကနေ့ပြောဆိုလိုက်ပါတယ်။ဂျပန်ပြည်ဟာကုမ္ပဏီ Kirin ကနေမြန်မာနိုင်ငံတဲကိုဒီလူဒန်းခဲ့တဲ့အလူငယ်ငွေတွေဒီမြန်မာစစ်တပ်လက်ထဲရောက်သွားတာမျိုးရှိပြီဆိုတာကိုတော့ Kirin ကုမ္ပဏီကစုံစမ်းစစ်ဆေးနေပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်နိုင်တဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံတွင်းမှာအကြမ်းဖက်မှုတားဆီးရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်အစိုးရကိုလွှတ်တော်မှအတည်ပြုလိုက်ပါတယ်။
ကျွန်တော်ရဲ့ဆိုတာနိုင်ငံတော်ဝန်လုံးအကြမ်းဖက်မှုတိုက်ခိုက်မှုမခံရစေရည်အတွက်အကြောင်းချက်ပါသလိုအထူးအဖြစ်ရခိုင်ပြည်နယ်မှာထပ်မံမဖြစ်ပေါ်စေဖို့ဆိုတဲ့အချက်ပါပါတယ်ကျွန်တော်ရဲ့သဘောထားကတော့နံပါတ်
1ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးပြောတော်ရာကိုနောက်ပိုင်းမှာအပြည့်အစုံတင်ပြသွားမှာပါဒါအပြင်မြန်မာနိုင်ငံတွင်းမှာမဟုတ်ရသူမှုတွေကြောင့်ဒေသအတော်များများမှာရေကြီးမြေပြိုမှုတွေဖြစ်ပွားနေပြီးလူသေဆုံးမှုတွေလည်းရှိလာနေတဲ့တဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းတောင်ခရိုင်မှာမကြသေးခင်တုန်းကဖမ်းမိခဲ့တဲ့မျိုးရေးတွေဟာမြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့တွေထိန်းချုပ်အားနေမြေကထုတ်တာဖြစ်တယ်လို့ထိုင်းအာဏာပိုင်တို့ကပြောလိုက်တဲ့တဲ့တွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါအခုရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်တဲ့တွေကိုမခင်ဖြူတွေနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ရဲ့ email အရှုပ်တော်ပုံကိစ္စကိုဒီ FBI ညွှန်ကြားရေးမှူးဟောင်း James Comey ကင်တွယ်ဖြစ်ရှင်းခဲ့တာနဲ့ပတ်သက်လို့တရားရေးဌာနတွင်သုံးသက်ဆန်းစစ်ထားတဲ့အစင်ကစားကိုကြည့်မယ်ဆိုရင် Mr. Comey ဟာအလုပ်ကိုထိရောက်ရောက်လုပ်နိုင်စွမ်းမရှိဘူးဆိုတာတက်တေပြနေပြီးတော့ Comey ကိုသူဖြုတ်ပစ်လိုက်တာဟာတိုင်းပြည်အတွက်အကောင်းဆုံးဆောင်ရွက်နိုင်ခဲ့တာဖြစ်တယ်လို့သမ္မတ Donald Trump ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာဒီနေ့ရေးသားပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီ FBI ထောက်လှမ်းရေးအရာရှိ Peter Strzok ကိုလည်းစုံစမ်းစစ်ဆေးမှုတွေအတွင်းမှာဒီသမ္မတ Trump ကိုတမရအဖြစ်နဲ့ရွေးကောက်မခံရအောင်ဝိုင်းဝန်းဟန့်တားသွားကြမယ်ဆိုတဲ့စာတို့ရေးသားပေးပို့ခဲ့တဲ့အပေါ်မှာစုံစမ်းစစ်ဆေးဖို့တမရကပြောပါတယ်။အဲ့လိုစာတို့ရေးခဲ့တဲ့ဆိုတာကိုတော့ကြာတာပင်းလေးကတရားရေးဌာနရဲ့အစင်ကစားနဲ့အတူသတင်းထွက်လာခဲ့တာပါ။လက်ရှိ FBI ညွှန်ကြားရေးမှူး Christopher Wray ကိုတော့ပြဿနာတွေကြုံနေရတဲ့ FBI ဌာနအတွင်းခေါင်းဆောင်မှုပေးနိုင်သူလို့ဆိုပြီးတမရကချီကျူးပြောဆိုပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းမှာအဲ့ဒီချိန်ကနိုင်ငံသားရေးဝန်ကြီး Hillary Clinton ရဲ့ email အရှုပ်တော်ပုံကို FBI ညွှန်ကြားရေးမှူးဟောင်း Comey ကင်တွယ်ဖြည့်ရှင်းခဲ့တဲ့အပေါ်မှာတရားရေးဌာနရဲ့လုပ်ငန်းစစ်ဆေးရေးမှူးချုပ် Michael Horowitz ကဒီ Mr. Comey ကိုပြင်းပြထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း Mr. Comey ရဲ့ကင်တွယ်မှုတွေမှာနိုင်ငံရေးအရာဘက်လိုက်ပြီးဆုံးဖြတ်လှုပ်ဆောင်ခဲ့တယ်ဆိုတဲ့အထောက်အထားမျိုးတော့မတွေ့ရဘူးလို့သူကပြောပါတယ်ရှင်
။ American Dollar ဘီလီယံ50တန်ဖိုးရှိတဲ့တရုတ်နည်းပညာကွန်ပစ္စည်းတွေအပေါ်မှာ25ရာခိုင်နှုန်းအခွန်တင်းကျပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါဟာကမ္ဘာစီးပွားအရေးအကြီးဆုံးနှစ်နိုင်ငံအကြားကုန်သွယ်ရေးပဋိပက္ခတွေတိုးမြင့်လာစေတာဖြစ်ပါတယ်။တရုတ်နယ်ကုန်သွယ်ရေးမှာမမျှမတဖြစ်နေတာကိုကင်တယ်သွားမယ်ဆိုပြီးပြီးခဲ့တဲ့သမ္မတရွေးကောက်ပွဲကာလအတွင်းမဲဆွဲပြောကြားခဲ့တဲ့အထက်သမ္မတထရမ့်ကကတိပြုပြောဆိုခဲ့တာပါ။ဒါပေမဲ့အခုလိုဒေါ်လာဘီလီယံနဲ့ချီအခွန်တိုးမြင့်စီးကျပ်ဖို့ပြောနေတာတွေကသူနဲ့မြောက်ကိုရီးယားအကြဆစ်ဆန်ညီနိုင်မှုတွေမှာတရုတ်နိုင်ငံရဲ့ထောက်ခံမှုဆက်ရဖို့အတွက်စ조사မှုကိုထိခိုက်စေနေတာဖြစ်ပါတယ်။သမ္မတထရမ့်အစိုးရဝန်ကြီးတွေကုန်သွယ်ရေးဆိုင်ရာအကြံပေးတွေနဲ့ကြာတာပရိနေကတွေ့ဆုံပြီးတရုတ်သွင်းကုန်တွေအပေါ်ဒေါ်လာ35ဘီလီယံကနေဘီလီယံ40အထိအခွန်တွန်းမြင့်စီးကျပ်ဖို့စီစဉ်နေတယ်လို့အစိုးရအရာရှိတချို့ကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့စီစဉ်နေတဲ့အတိုင်းပဲလှုပ်ဆောင်မယ်ဆိုရင်တရုတ်နိုင်ငံဘက်ကပြန်ပြီးတော့လက်တုံ့ပြန်တာတွေဖြစ်လာမယ်လို့လည်းတရုတ်အမေရိကန်စီးပွားရေးကောင်စီကဂျေကော့ပါကာကပြောပါတယ်တရုတ်နိုင်ငံတဲ့တင်သွင်းတဲ့အမေရိကန်ကွန်ပစ္စည်းတွေအပေါ်ဒေါ်လာ50ဘီလီယံတန်ဖိုးတုံ့ပြန်အခွန်စီးကျပ်ဖို့တရုတ်ကပြင်ဆင်ထားတာလည်းဖြစ်ပါတယ
်ရီမီနိုင်ငံကအရေးပါဆုံးစိတ်ကမ်းမြို့တစ်ခုဖြစ်တဲ့ဟိုရီတာကိုရှိရတဲ့ပုံတွေလက်ထဲကနေပြန်လဲသိမ့်ပိုင်နိုင်ရေးဆော်ရီယာရီးပြားဥဆောင်တဲ့ညွန့်ပေါင်းအဖွဲ့စတင်ထိုးစစ်ဆင်တာဒီကနေ့3ရက်မြောက်နေ့ဖြစ်ပါတယ်ရတားပြည်သူတွေအတွက်ဆာလာမှုဆိုင်ရာအကူအညီတွေရယူခွင့်ကိုဟန့်တားရင်စစ်မဲ့ဖြစ်ပွားနေကြတဲ့အဖွဲ့အစည်းအလုံးပိတ်ဆို့ရယူခံရမယ်ဆိုတာကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အသိပေးအကြောင်းကြားပေးဖို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကလိုလားနေတာပါ။ကြာတာပင်းနေတော်ကရင်းမြစ်နိုင်ငံအတွင်းစစ်မဲ့ဖြစ်ပွားနေကြတဲ့အဖွဲ့အလုံးအနေနဲ့ ဖလော်ရီဒါမြို့ကအရေးပါတဲ့စိတ်ကမ်းကိုဆက်ဖွင့်ပေးထားဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားပါတယ်။မြို့ရင်းမှာရှိနေကြတဲ့လူ6သိန်းလောက်အတွက်စာနာမှုဆိုင်ရာအကူအညီတွေပေးဖို့နိုင်ဖို့ကိုကုလသမဂ္ဂကကြိုးစားနေတာပါ။ဆိုရီယာရီပြည်ဦးဆောင်တဲ့ညွတ်ပေါင်းအဖွဲ့ကဟိုရီဒါကိုပုံမှန်နေတုန်းကလေကြောင်းတိုက်ခိုက်မှုတွေစပြီးတော့လုခဲ့ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကိစ္စအတွက်ကြာတာရင်းနေမှာတကယ်ပဲအစည်းအဝေးအရေးပေါ်ခေါ်ခဲ့ပါတယ်။အီရန်ကကြောထောက်နောက်ခံပေးထားတဲ့ဟူဒီတပုံတွေအနေနဲ့ပို့ဆောင်ရေးမှာအချက်ချာကြတဲ့ပင်လယ်နီစိတ်ကမ်းကိုလွှဲပြောင်းပေးရမယ်သတ်မှတ်ရပြည်သွားပြီလို့ညွပောင်းအဖွဲ့ဝင် RS ဆော်ပွားများပြည်တော်စု UAE ကပြောလိုက်ပြီးတဲ့နောက်ဆော်ရီကလေကြောင်းတိုက်ခတ်မှုစခဲ့တာပါဒီထိုးစစ်ဆင်တိုက်ခတ်မှုတွေဟန်တားနိုင်ရေးအတွက်ရေမနေငယ်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကလည်းဒေသရင်းနိုင်ငံတွေကိုတွားရောက်ဆွေးနွေးနေပါတယ်လူပေါင်း22တန်းလောက်ကအကူအညီတွေလိုအပ်နေဆက်ဖြစ်ပြီးတော့ဒီရေမင်းနိုင်ငံမှာတိုက်ခတ်မှုတွေဆက်ဖြစ်နေရင်ကြီးမားတဲ့နောက်ဆက်တွဲဆိုးကျိုးတွေနဲ့ကမ္ဘာအကြီးဆုံးဆန္ဒမှုဆိုင်ရာအခက်အခဲမျိုးစုံပေါ်နိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။ရေမင်းနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုအထူးကိုယ်စားလှယ် Griffith ကဒီတနင်္လာနေ့မှာလုံခြုံရေးကောင်စီကိုရှင်းပြဖို့လည်းရှိနေပါတယ်ရှင
်။စီးရီးယားနိုင်ငံအနောက်တောင်ပိုင်းဒေသကပြည်ပခန့်လျှော့ချရေးစုံအတွင်းစီးရီးယားအစိုးရရဲ့ချုပ်ဖောက်မှုတွေကိုခိုင်မာပြီးတင့်တင့်နဲ့တုံ့ပြန်မှုတွေပြုလုပ်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။ပြည်ပခန့်လျှော့ချရေးသဘောတူညီချက်ကိုအမေရိကန်ဂျော်ဒန်နဲ့ရုရှားနိုင်ငံတို့ပြီးခဲ့တဲ့နှစ်ကညှိနှိုင်းခဲ့ကြတာဖြစ်ပါတယ်။စီးရီးယားနိုင်ငံအတွင်းကပြည်ပခန့်တွေလျှော့ချရေးအသက်ကတင်ရေးနဲ့နေရွှေ့ပြောင်းထွက်ပြေးရသူတွေဘေးကင်းလုံခြုံစွာကိုယ်သဘောနဲ့ကိုယ်ပြန်လည်နိုင်ရေးတို့အတွက်ရည်ရွယ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့စတင်အကောင့်ထဲပေါ်ခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဟက်သာနိုဝက်ကကြာတာပတင်းနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အပြစ်ခတ်ရစဲရေးအတွက်သတ်မှတ်ထားတဲ့ကန့်သတ်နေမြေတွင်စီးရဲရထိုးစစ်ဆင်မှုဟာအဲ့ဒီသဘောတူညီချက်ကိုချုပ်ဖောက်ရရောက်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒီပြည်ပခန့်လျှော့ချရေးစုံဟာဂျော်ဒန်အစ္စရေးကတင်ပိုက်ထားတဲ့ဂိုလန်ဟိုက်စ်တို့နဲ့ထိစပ်နေတာဖြစ်ပါတယ်။ဒီနေရာဟာစီးရီးယားသမ္မတဘရှာအယ်အာဆာအစိုးရကထိန်းချုပ်ထားခြင်းမရှိသေးတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကနေတောက်ကြနေညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။ဂျပန်ဘီယာကုမ္ပဏီ Kirin ကနေပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံကိုလှူဒန်းခဲ့တဲ့အလူငွေတွေမြန်မာစစ်တပ်လက်ထက်ရောက်သွားတာမျိုးရှိမရှိဆိုတာကို Kirin ကစုံစမ်းစစ်ဆေးနေပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလတွေအတွင်း Kirin ကုမ္ပဏီရဲ့မြန်မာနိုင်ငံလုပ်ငန်းခွဲမြန်မာဘူရီကနေပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအတွင်းဘေးဒဏ်သင့်ခဲ့သူတွေအတွက်လှူဒန်းခဲ့တဲ့ငွေတွေဟာအဲ့ဒီဒေသမှာလူခွေချိုးဖောက်မှုတွေကြက်ကြက်ပြက်ပြက်ကျူးလွန်ခဲ့တဲ့စစ်တပ်ရဲ့လုပ်ရက်တွေကိုအားပေးရရောက်နိုင်တယ်ဆိုပြီးနိုင်ငံတကာလူခွေရေးအဖွဲ့ Amnesty International ကမေးခွန်းထုတ်ခဲ့ပြီးတော့ဂျပန်ဆိုရအနေနဲ့ဒီကိစ္စကိုစုံစမ်းဖို့တိုက်တွန်းနေတာဖြစ်ပါတယ်။မြန်မာဘူရီထံကနေပေးအပ်တဲ့အလူငွေဒေါ်လာ6000ကိုမြန်မာစစ်တပ်ကလက်ခံရယူတဲ့အခမ်းအနားကိုတော့ရုပ်မြင့်သံကြားကနေပြသခဲ့တာပါ။တိုချိုမြို့အခြေစိုက် Kirin Company ကတော့မြန်မာနိုင်ငံကိုလူနှံခဲ့တဲ့ငွေတွေကိုပယ်လိုပုံစံမျိုးအသုံးပြုခဲ့တယ်လို့ဆိုတာသူတို့သိချမသိတဲ့အကြောင်းနဲ့ဒီကိစ္စမှာပိုပြီးတော့စနစ်တကျစစ်ဆေးဆောင်ရွက်တာမျိုးရှိသင့်ခဲ့တယ်ဆိုတာကိုလက်ခံထားပြီးအခုကိစ္စစုံစမ်းစစ်ဆေးမှုတွေမပြီးမချင်းမြန်မာနိုင်ငံကိုနောက်ထပ်ငွေကြေးလူနှံတာတွေရပ်ဆိုင်ထားမယ်လို့လည်းပြောပါဗျ။စုံစမ်းစစ်ဆေးတာတွေပယ်ချိန်ပြီးမယ်ဆိုတာတော့သိချမသိရသေးပါဘူးရှင်။
အမေရိကန်တောင်ကိုရီးယားတို့နဲ့ပူးတွဲစေလက်ချင်းရေးဂျပန်နိုင်ငံရဲ့ရည်ရည်ချက်မပြောင်းလဲတဲ့အကြောင်းဂျပန်ကာကွယ်ရေးဝန်ကြီး Itsunori Onodera ကဒီကနေ့တိုကျိုမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုပါတယ်။သူနိုင်ငံအကြားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာပူးတွဲဆောင်ရွက်မှုတွေဖြစ်တဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစည်းရေးလက်ချက်မှုဂျပန်နဲ့တောင်ကိုရီးယားအကြားပူးတွဲစည်းရေးလက်ချက်မှုတွေစစ်တင်တာနဲ့ပြနေတာဟာဒေသရင်းညီညာရေးနဲ့လုံခြုံရေးအတွက်အရေးကြီးတဲ့အကြောင်းဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့တွေ့ဆုံပြီးဒေသရင်းပူးတွဲစည်းရေးလက်ချက်မှုတချို့ရဆိုင်မဲ့သဘောပြောဆိုခဲ့တာကြောင့်ဂျပန်ကာကွယ်ရေးဝန်ကြီးရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာပါအရင်ကရဆိုင်ခဲ့ဘူးတဲ့စီးရီးလက်ချက်မှုတချို့ကိုလည်းပုံမှန်ကျင်းပတဲ့စစ်တင်တဲ့နေတဲ့ကြော်လွန်ပြီးအောင်အောင်မြင်မြင်ဆက်လုပ်နေပါတယ်သမရထရန်ရဲ့ဆုံးဖြတ်ချက်ကြောင့်ဒီလက်ချက်မှုတွေအပေါ်မှာထိခိုက်မဲ့ပုံမတွေ့ရပါဘူးပူးတွက်စီးရီးလက်ချက်မှုတွေဟာစီးရီးနီးနာအစ်စ်တွေလှုပ်ထုံးလုံနီးနဲ့စီးရီးစီမံချက်တွေမှာသုံးနိုင်ငံအကြားတပြေးညီဖြစ်ဖို့ပြင်ဆင်တာအပြင်ရန်သူရဲ့တိုက်ခိုက်မှုကိုစိတ်ဓာတ်စစ်ဆင်ရေးအရာဟန်တားဖို့နဲ့မဟာမိတ်တွေကြားတွေ့ဆုံမှုကိုပြသဖို့အတွက်ရည်ရွယ်လှုပ်ဆောင်နေကြတာဖြစ်ပါတယ်
။အီတလီနိုင်ငံကနေပြင်သစ်နိုင်ငံထဲဝင်ရောက်ဖို့ကြိုးစားတဲ့ရွှေ့ပြောင်းကလီးငယ်တွေကိုပြင်သစ်နယ်စပ်ရဲတပ်ဖွဲ့တွေကအီတလီနိုင်ငံဘက်ပြန်မောင်းထုတ်ပြီးတော့မလျော်မကန်ဆက်ဆံနေခဲ့တယ်လို့ ဗြိတိန်ပြည်ထောင်အဖွဲ့ Oxfam ကပြောဆိုလိုက်ပါတယ်။တဟားပြင်သစ်နိုင်ငံနဲ့ဥရောပသမဂ္ဂ EU ရဲ့ဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့ Oxfam အဖွဲ့ကပြောပါတယ်။အီတလီဘက်မောက်ထုတ်ခံရချိန်မှာတချို့ကလေးငယ်တွေဆိုရင်ဖနက်အောက်ကအောက်ခံတရေပြားတွေအဖျက်ခံရတဲ့အထိဖြစ်ခဲ့တယ်လို့ Oxfam ဝန်ထမ်းတူကအခုနောက်ဆုံးထုတ်ပြန်တဲ့အစီအကံစာမှာပြောဆိုထားပါတယ်။ပြင်သစ်ရဲတွေကကလေးငယ်တွေကိုအဟစ်တာ၊တယောတာ၊တုတ်ထုတ်တာတွေလုပ်ပြီးတော့မင်းတို့ဒီဘက်ကိုဘယ်တော့မှဖြတ်တန်းသွားလာခင်ရမှာမဟုတ်ဘူးဆိုပြီးပြောဆိုနေတဲ့အကြောင်းကိုတော့အကူအညီပေးရေးဝန်ထမ်းတဦးကလည်းပြောပါရယ်။တချို့ကလင်းငယ်တွေထံကနေလက်ကైမိုဘိုင်းဖုန်းတွေကိုသိမ်းယူပြီးစင်ကပ်ပြားတွေကိုဖယ်ရှားပစ်တာကြောင့်ဖုန်းနံပါတ်တွေဆုံးရှုံးခဲ့ရပြီးတော့ဒီကလင်းငယ်တွေအနေနဲ့သူတို့ရဲ့မိသားစုတွေကိုတောင်ဖုန်းခေါ်ဖို့မရတော့တာမျိုးကြုံခဲ့ရတယ်လို့လည်းအဲ့ဒီစေတနာဝန်ထမ်းကပြောပါရယ်။ချွေပြောင်းဝင်ရောက်သူတွေအရင်နဲ့ပတ်သက်လို့ပြင်သစ်နဲ့အီတလီနှစ်နိုင်ငံအကြားတင်းမာမှုတွေတိုးလာနေတာဖြစ်တယ်လို့ဒီကိစ္စဆွေးနွေးဖို့အတွက်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အီတလီဝန်ကြီးချုပ်ဂျူဇက်ပေကွန်တေတို့ဒီကနေ့တွေ့ဆုံကြဖို့ရှိနေပါတယ်။ဒီသတင်းပဲအစောပိုင်းတော့ကပဲအီတလီကမ်းကိုကတ်လာတဲ့ချွေပြောင်းဝင်ရောက်သူတွေပါတဲ့ကယ်ဆယ်ရေးသင်္ဘောတစ်စင်းကိုအီတလီကလက်မခံဘဲပြန်မောင်းထုတ်ခဲ့တဲ့ကိစ္စမှာပြင်သစ်သမ္မတကအီတလီကိုတာဝန်မဲ့တယ်ဆိုပြီးတော့ပြစ်တင်ဝေဖန်ခဲ့တာဖြစ်ပါရဲ့ရှင်
။ရုရှားနိုင်ငံမှာကမ္ဘာဖလှဘောလုံးပွဲတွေဒီသတင်းပတ်တဲ့စတင်ကျင်းပနေပြီဖြစ်တယ်လို့ဘလုံးဝရီအပေါ်ယူသွတ်တဲ့ယောဂါဟာလည်းကုလသမဂ္ဂဌာနချုပ်အထိပြန့်နှံ့ခဲ့ပါတယ်။မနေ့ကြာတာပရိနေကပွဲဥတွေပြိုင်ပွဲဖြစ်တဲ့အင်ရှင်ရုရှားအသင်းနဲ့ဆော်ဒီအာရေဗျအသင်းတို့ရဲ့ရှင်ပြိုင်ပွဲကိုရုပ်တံကနေတိုက်ရိုက်ထုတ်လွှင့်မှုကတဆင့်ကုလသမဂ္ဂဝန်ထမ်းတွေစူးဝေးကြည့်ရှုခဲ့ကြသလိုအားကစားနဲ့ငြင်းချမ်းရေးဆွနွယ်မှုကိုပြသခဲ့ကြပါတယ်။ပုံမှန်အားဖြင့်လေးလေးနက်နက်ပြောဆိုလုပ်ကိုင်နေကြတဲ့ကုလသမဂ္ဂဆိုင်ရာတာမကြီးတွေအထူးကိုယ်စားလှယ်တွေတောင်မနေ့တုန်းကတော့သူတို့နိုင်ငံကိုစားပြုဘောလုံးအင်ဂျီတွေအသေးသေးဝဆင်ခဲ့ကြပြီးအပြုံးကိုစီနဲ့စူပေါင်းတပ်ပုံရိုက်တာတွေပြုလုပ်ခဲ့ကြပါတယ်။ဘောလုံးအားကစားဟာကမ္ဘာကြီးကိုညင်ညွတ်အောင်လှုပ်ပေးနိုင်တဲ့အင်အားတစ်ခုဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားသံအမတ်ကြီးကလည်းပြောပါတယ်။ကုလသမဂ္ဂယုံကြည်တစ်ခုလုံးကိုပျော်စရာကောင်းတဲ့နေရာတစ်ခုအဖြစ်ပြောင်းလဲသွားစေခဲ့ပြီးအခုကမ္ဘာဖလားပွဲတော်တလတာကာလအတွင်းပုံမှုကောင်းမွန်တဲ့အရာတွေဆောင်ရွက်သွားနိုင်မှုဒီတလတာကိုညင်ညာနဲ့လအဖြစ်မျှော်လင့်ကြောင်းရုရှားသံအမတ်ကြီးကပြောဆိုခဲ့ပါတယ်။
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမခင်ဖြူထွင်းနဲ့ကိုစောဝင်းလိုင်တို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လင်းချိန်တဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်2016ခုနှစ်ကဖြစ်ပွားခဲ့တဲ့ ARSC အဖွဲ့ကကျူးလွန်ခဲ့တဲ့အကြမ်းဖက်ကိစ္စရပ်တွေလို့နောက်ပိုင်းမှာထပ်မံမဖြစ်ပေါ်စေဖို့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အညီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်အကာအကွယ်ပေးဖို့ပြည်ခိုင်ဖြိုးပါတီအမတ်တဦးကပြည်သူ့လွှတ်တော်မှအဆိုပြုတင်သွင်းထားတာကိုဒီကနေ့လွှတ်တော်မှဆုံးဖြတ်ပြီးတော့ထောက်ခံသူများတာကြောင့်အဲ့ဒီအဆိုအတည်ပြုလိုက်ပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကတင်ပြပေးမှာပါ
။တရားဥပဒေစိုးမိုးပြီးနိုင်ငံတွင်းမှာအကြမ်းဖက်တိုက်ခိုက်တာတွေအထူးသဖြင့်ရခိုင်ပြည်နယ်မှာအာဆာအဖွဲ့ရဲ့ကျူးလွန်ခဲ့တာတွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဖော်ထုတ်ပြီးလိုအပ်တဲ့အကာအကွယ်တွေပြုလုပ်ပေးဖို့ပျော်ပွဲမဲဆန္ဒနဲ့လွှတ်တော်ကိုယ်စားလှယ်ဦးတောင်ဝေးတင်သွင်းတဲ့အဆိုကိုဒီနေ့ပြည်သူ့လွှတ်တော်မှာကိုယ်စားလှယ်17ဦးဆွေးနွေးခဲ့ပြီးထောက်ခံသူများရဲ့အတွက်အဆိုကိုအတည်ပြုလိုက်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုပျော်ပွဲမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်ဝေးကဒီနေ့လွှတ်တော်မှာအခုလိုပြောခဲ့ပါတယ်။
ကျွန်တော်ရဲ့အဆိုကနိုင်ငံတော်ဝန်လုံးအကြမ်းဖက်မှုတိုက်ခိုက်မှုမခံရစေရေးအတွက်အကြောင်းချက်ပါသလိုအထူးအဖြစ်ရခိုင်ပြည်နယ်မှာထပ်မံမဖြစ်ပေါ်စေဖို့ဆိုတဲ့အချက်ပါပါတယ်။ကျွန်တော်ရဲ့သဘောထားကတော့နံပါတ်1ထုတ်ပြန်ထားတဲ့ကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အညီနိုင်ငံတကာအဖွဲ့အစည်းတွေနဲ့အမျိုးသားရေးသတိရှင်ပြီးတော့ပူးပေါင်းတာအာဆာကြမ်းဖက်အဖွဲ့နဲ့နောက်ွယ်ကကြိုးကန်သူများကိုဖော်ထုတ်ရှင်းလင်းဖို့နှစ်ချက်သိမ်းလိုက်တဲ့အထူးဥပဒေများနဲ့အသစ်ပြဋ္ဌာန်းလိုက်တဲ့နိုင်ငံသားများရဲ့လူပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လူပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးဥပဒေတို့ကိုလည်းအကြမ်းဖက်မှုမှာပြည်သူလူထုကိုထိရောက်စွာကာကွယ်ပေးနိုင်အောင်ပြန်လည်သုံးသပ်ဖို့နံပါတ်3အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်များနဲ့အညီအားလုံးပေါင်းစပ်ညှိနှိုင်းအပြေရှားဆောင်ရွက်ပေးဖို့သဘောထားရှိပါတယ်
။ရခိုင်ပြည်နယ်အတွင်းမှာတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့အမျိုးသားအစည်းအဝေးတည်ရအနေနဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တည်ရဖွဲ့စည်းဖို့ဆိုတဲ့သမရရုံရဲ့ညင်ညာချက်မှာနိုင်ငံသားတအူးပါဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ခိုင်မျိုးပါတီအမတ်တအူးကကန့်ကွက်တဲ့ရေးကြီးအဆိုကိုခုလ17ရက်ကလွှတ်တော်အမတ်22ဦးပြည်သူ့လွှတ်တော်မှဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအဆိုကိုမဲခွဲဆုံးဖြတ်ခဲ့ပြီးကန့်ကွက်သူများတဲ့အတွက်လွှတ်တော်ကအတည်မပြုခဲ့ပါဘူး။ဒီနေ့ဆွေးနွေးခဲ့တဲ့ရခိုင်ကိစ္စကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုရဆိုတဲ့ဦးတောင်အေးရဲ့အဆိုကိုတော့သဘောတူခဲ့သူတွေများခဲ့ပါတယ်။ရှမ်းပြည်နယ်ကလောင်မဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ပြုံးကေဒီနိုင်ကထောက်ခံတဲ့သူ့ရဲ့အမြင်ကိုအခုလိုပြောပါရစေ
။ရန်ချူဆိုတာဘာလို့ဆိုကြမ်းဖက်မှုတိုက်ချက်မှုပ ေါ့နော်ဒီ2014ခုနှစ်ကျန်းသမာရေးတက်ခဲ့ရေးဥပဒေလုံးပြီးနိုင်ငံတကာနဲ့လည်းပူးပေါင်းပြီးတော့ပေါ့အဲ့ဥပဒေထဲမှာလည်းပဲအကုန်ပါပါတယ်ဒီရခိုင်အေးကိစ္စပြီးတဲ့နောက်မြန်မာနိုင်ငံတကာ PR ကိုရင်ဆိုင်နေရတယ်လေမြန်မာနိုင်ငံကပထဝီနေထားရလည်းပဲအာယုံဆိုင်ခံရတဲ့နိုင်ငံဖြစ်လာတာပေါ့နော်အဲဒီကဘာအင်အားကြီးနိုင်ငံတွေနဲ့လည်းပဲဒါဆက်ဆံရမှာပေါ့ဒီနိုင်ငံကြီးမူဝါဒနဲ့တော့တန်တမန်ဆက်ဆံရေးနိလန်ကောင်းတွေဆိုတဲ့ကိုကလည်းစနစ်ချက်ရှိတာဘူးလို့ဥပဒေကြောင်ပေါ်မှာညီညွတ်အောင်ဆောင်ရွက်နိုင်ပါမှဒီတရားဥပဒေစိုးမိုးရေးကလည်းခိုင်မာပါမှအဲ့ဒါမှပဲဆောင်ရွက်မှုကအကျိုးဖြစ်ပေါ်နိုင်တယ်
ပြည်သူ့လွှတ်တော်မှာတင်သွင်းခဲ့တဲ့အဆိုအပေါ်မှာအတိုက်ခံပါတီတွေအပြန်အလှန်ကန့်ကွက်တာရှိခဲ့ပေမဲ့ဦးတောင်အေးဒီနေ့တင်သွင်းတဲ့အဆိုကိုသဘောမတူတဲ့သူမရှိတဲ့အတွက်လွှတ်တော်ကအတည်ပြုလိုက်ပါတယ်
။ကိုစောထက်တင်ပြသွားတာပါရှင်။ခုတော့အရေးကြီးသတင်းတစ်ပုဒ်ဆက်ပါမယ်။မကြသေးခင်ရက်တွေအတွင်းမြန်မာနိုင်ငံအနှံ့မိုးသည်ထန်စွာရွာသွန်းမှုတွေနဲ့အတူရေကြီးမြေပြိုမှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြုံနေရတဲ့အထက်အခုနောက်ဆုံးမန္တလေးတိုင်းမိုးကုတ်မြို့နယ်မှာလည်းလူ9ဦးသေဆုံးခဲ့ပါတယ်။ရေကြီးမြေပြိုမှုတွေနိုင်ငံအနှံ့ကြုံနေရတဲ့အတွက်လူပေါင်းထောင်ကြီးရေဘေးတန်ခံနေရသလိုအခြေအနေဆိုးတဲ့နေရာတချို့မှာတော့ဒေသခံအာဏာပိုင်တွေကဒေသခံတွေကိုပေးလို့ရပြောင်းရွှေ့ပေးနေရပါတယ်။ကိုနိုင်ကိုအိမ်ကပြောပြပေးပါပါ
။ဟုတ်ကဲ့ပါ။မိုးသည်ထန်ရေကြီးမှုတွေကြုံခဲ့ရတဲ့မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့နယ်နောက်ပိုင်းမှာမြေပြူမှုဖြစ်ပွားရာကနေအ ਨੇ ဆုံးလူငါဦးတေဆုံးခဲ့တာဖြစ်ပါတယ်မြေပြူမှုကြုံခဲ့ရပြီးနောက်အနီးဝန်းကျင်ကမိသားစုတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ထားရတဲ့အကြောင်းမိုးကုတ်မြို့နယ်တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးစောတောင်းသင်ကပြောပါတယ
်ဒီနေ့ကကျွန်တော်မနေ့၄နိုင်လောက်ပေါ့နော်ကပေးပြည်တော်ဦးစုအောင်ပြည်တင်ကြည့်ရမှာပါဆောင်ရောင်းလေးမှမတင်ထားတဲ့အိမ်ချိုးရင်ရှိပါတယ်။အမေကလူကအိမ်ပြမှာဆုံးလို့ရှောင်ရှားတော့လို့အကြည့်ရင်ရှိပါဘူး။အဲ့ဒီမှာရှိတဲ့မိသားစု၅ယောက်ကတော့အကုန်အသက်ဆုံးသွားပါတယ်။အမျိုးသမီးတယောက်၊မျိုးသား၄ယောက်ပေါ့နော်။ဆောင်သားအမေရောက်ပါတယ်။အိမ်ကြီးပေါ့20လောက်ကစုရင်းရတဲ့အိမ်ကြီးဖြစ်လို့ကျွန်တော်ဖယ်ရှားပြီးတော့သိကြရမိသားစုချင်းမှာတွားခေါ်အောင်နေပါတယ်။လူ80လောက်ကပြည်ပုံကြောင်းမှာကစ်တာပဲကိုနေပါတယ်။အိမ်ကြီး36ယောက်လောက်ပေါ့ခင်ဗျာ။
မိုးကုတ်မြို့နယ်ကတဲအုပ်စုအောင်သစ်လွင်ကျေးရွာမှာစွန်လ14ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးမန္တလေးတိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတကနေဒီကနေ့မှာသွားရောက်တွေ့ဆုံပြီးကူညီထောက်ပံ့မှုတွေပေးအပ်ခဲ့တယ်လို့ဦးစောတောင်းသင်ကပြောပါတယ်
။ဟုတ်မန္တလေးလူငယ်ပြန်ကနေကျွန်တော်တို့ရမုံကိုလာပြီးတော့ပြရပါတယ်။လူအိမ်ပေါင်း3ပစ္စည်း7မျိုးလာပြီးတော့ပြရပါတယ်။စင်ဆုံးမှုတွေတယောက်ကို3ဘိတ်လာချိနေပါတယ်။နိုင်ငံရပြီကျတော့၄တောင်၅တောင်အဲ့ဒီချိနေပါတယ်ခင
်ဗျာ။လက်တလုံးမြေပြူမှုတွေဖြစ်ပွားနေတဲ့နေရာကတော့မန္တလေးမြို့ဝင်ဘီးတောင်ပိမြင့်စတဲ့နေရာတွေမှာဖြစ်ပွားနေပြီးနေအိမ်တချို့ကတော့ပျက်စီးမှုတွေရှိနေတယ်လို့ဦးစောတောင်းသင်ကပြောပါတယ်။ဒီရက်ပိုင်းတွင်းမှာမိုးသည်ထန်စွာရွာသွန်းပြီးလေပြင်းတိုက်ခတ်နေတဲ့အတွက်မြန်မာနိုင်ငံဒေသနှံ့ပြားမှာရေကြီးမှုနေအိမ်ပျက်စီးမှုတွေဖြစ်ပေါ်နေပါတယ်။ဒီကနေ့မနက်မှာကရင်ပြည်နယ်လှိုင်းပွဲမြို့နယ်တွင်လေပြင်းတိုက်လို့အင်ဂျင်50နီးပါးပျက်စီးသွားတယ်လို့ကရင်ပြည်နယ်မွန်တိုင်းဒေသရေးရာဝန်ကြီးမင်းတင်ဝင်းကပြောပါတယ
်။ဒီကနေ့မှာမနက်7နာရီလောက်ကဒေါ်လန်းချီဝအုပ်စုဒေါ်လန်းမုံစုနဲ့ဒေါ်လန်းကော့တာဆိုတဲ့ရွာအိမ်38လုံးကလေပြင်းတိုက်ပြီးတော့အမိုးလေးလွေတဲ့အိမ်ကလွေနေအိမ်ပြူတဲ့အိမ်ကပြူသွားတယ်ပေါ့နော်။ဒေါ်လန်းတွက်ချက်ကအခုကျွန်တော်ဆင်ကြီးပြင်ရပြီ။ဒီကနေ့မိမိမမိမလည်းပြန်ကျွန်တော်ကယ်ဆယ်ရေးပစ္စည်းတွေပို့ဖို့ပေါ့နော်။
ပြည်ရဲရဲတွေတုန်းကလည်းဖာပုံမြို့နယ်ဘက်မှာမိုးရွာရွေကြီးလို့အင်ဂျင်တချို့ပျက်စီးမှုတွေရှိနေတာကြောင့်ကရင်ပြည်နယ်စိုးရဖွဲ့ကနေတွားရောက်ကူညီပေးဆောင်နေစေလို့ဝန်ကြီးမင်းတင်ဝင်းကပြောပါတယ်။ရေကြီးမှုကြောင့်မကွေးတိုင်းဒေသကြီးမှာလည်းထိခိုက်မှုတွေများနေပြီးရေဘေးဒုက္ခသည်တွေအများဆုံးရှိနေခဲ့တာပါ။အထူးသဖြင့်မကွေးတိုင်းဒေသကြီးစကူးမြို့မှာဒီနှစ်မှာစိုးစုံရေကြီးခဲ့ပြီးရေဘေးသင့်သူတွေထောင်နဲ့ချီရှိနေတယ်လို့စကူးမြို့ရေဘေးကူညီပေးရေးဖွဲ့ဝင်ကုဖိုးထင်ကပြောပါတယ်။
ဒီကနေ့ဆက်ပြီးအနေနဲ့အိမ်မလုံးမျိုးပါသွားတယ်။အိမ်မကလေးတယောက်ပြုတ်ကျတဲ့ဆုံးတယ်။ဒီဝိဒက္ခတရားဖျားရီပေါ်မှာတော့ဇီရတီပေါ်မှာတော့လူတွေနေကြတယ်။တမျိုးလုံးတိုင်းတာဆိုတော့ဒီဝိဒက္ခတဲ့အိမ်အောင်စု445စုလူ1800လောက်ရှိတယ်။ဒီတိုင်းကြည့်တော့ကြည့်ပါနဲ့ဒီနေ့ကအဆိုးဆုံးပါဘူ
း။ဆိုလာ9ရက်နေ့ကနေ73ရက်နေ့ထိမိုးဆက်မပြတ်ရွာသွန်းမှုကြောင့်မကွေးတိုင်းဒေသကြီးတွင်လူနေအိမ်63လုံးရေမျောခဲ့ပြီးလူရေ4000ကျော်ရေပေးလွတ်ရာရွှေ့ပြောင်းနေထိုင်နေရသလိုရေပေးသင့်ပြည်သူတွေအတွက်တူးလင်စံရိတ်ခါ900စာထောက်ပပေးခဲ့ပြီးစုစုပေါင်းထောက်ပငွေ88သိန်းကျော်ထောက်ပပေးခဲ့တယ်လို့မကွေးတိုင်းဒေသကြီးဘေးအန္တရာယ်စီမံခန့်ခွဲရေးဌာနတာဝန်ရှိသူတွေကပြောပါတယ်။စကိုင်းတိုင်းဒေသကြီးဟုံးမလေးမြို့နယ်တဝန်ထွက်ကျေးရွာမှာလည်းမိုးရွာသွန်းမှုကြောင့်အင်ဂျီစရာကျော်နှိမ့်မြုပ်ပြီးလူရေ1000ကျော်ရေပေးသိမ့်ခဲ့ပါတယ်။အလားတူရခိုင်ပြည်နယ်သွင်းမှာလည်းရေကြီးမှုကြောင့်လမ်းမဆက်သွေးရေပြတ်သားမှုတွေဖြစ်ပွားခဲ့သလိုတောင်ပိုင်းဒေသတွေမှာရေကြီးမှုတန်ပိုပြီးတော့ခံခဲ့ရပါတယ်။ရှမ်းပြည်နယ်တီဘောမြို့နယ်နန့်လန်ကျေးရွာမှာလည်းမိုးသည်ထန်စွာရွာသွန်းမှုကြောင့်နေအိမ်1200ကျော်ပျက်စီးခဲ့ပြီးရေပေးသိမ့်သူတွေထောင်ထဲချီရှိနေပါတယ်။ ဆုံးလတ်ဆက်တရနေ့ကနေတကနေ့အထိစကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းအေယာဝတီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်ရခိုင်ပြည်နယ်တွင်မူကြီးရေရှာမှုကြောင့်ရေဘေးဒုက္ခသည်ဥယျာတောင်းနီးပါးရှိနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှုတော်တူလက်လက်ထုံးကပြောပါတယ်။ပင်ကလာပင်လောအသွေးမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ရရှင်ကြောင့်မြန်မာနိ
ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်
ါရှင်ခုတော့လာမယ့်စနေနေ့ည9နာရီတိုင်းလေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပ
ါဟောရရှင်များရှင်မြန်မာနိုင်ငံအနှံ့ဒီရဲ့ပိုင်းတွေအတွင်းမိုးသည်ထန်မှုတွေကြောင့်ရေပိတံကြုံနေရတယ်လို့နောက်ဆက်တွဲကျန်းမာရေးပြဿနာတွေပေါ်လာမှာကိုလည်းသတိပေးနေပါတယ်မကြသေးခင်တုန်းကလည်းရန်ကုန်မြို့မှာအမိုက်ပုံမိပေးကြောင့်အရင်ပေါ်အချိန်ကြီးကြုံရတဲ့အချိန်မှာတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မေးခွန်းတွေလည်းထွက်ပေါ်ခဲ့တာပါမြန်မာနိုင်ငံမှာရေဘေးမီးဘေးမုန်တိုင်းနဲ့ငလင်းတွေလိုသဘာဝနဲ့လူကြောင့်ဖြစ်ရတဲ့ကပ်ဘေးဒဏ်တွေကြုံရတဲ့အခါစီမံခန့်ခွဲမှုတွေမှာဘယ်လိုအားနည်းချက်တွေရှိနေပါလဲကပ်ဘေးအနေနဲ့ကြိုတင်ကာကွယ်ရေးနဲ့အချိန်မီတုံ့ပြန်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
တရရလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ထိုင်းနိုင်ငံတွင်မူရည်စေဝါတွေဖမ်းမိတဲ့တဲ့တင်ဖက်ဆက်ရအောင်ပါထိုင်းနိုင်ငံမြောက်ပိုင်းချင်းတောင်ခရိုင်မှာမကြသေးခင်တုန်းကဖမ်းဆီးမိခဲ့တဲ့မူရည်စေဝါတွေဟာမြန်မာနိုင်ငံကလက်နက်ကင်အဖွဲ့တွေထိန်းချုပ်ရာနှက်မြေကထုတ်လုပ်တာဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံနယ်စပ်နဲ့10ကီလိုမီတာလောက်အကွာထိုင်းနိုင်ငံအတွင်းမှာစိတ်ကြွစီအလုံးကြီးကိုသားနဲ့ ICE လို့ခေါ်တဲ့မွေးစီဝါကီလို300ကိုဖမ်းဆီးမိကြတာနဲ့ပတ်သက်လို့ဘန်ကောက်မြို့မှာထိုင်းအာဏာပိုင်တွေကတရင်စာရှင်းလင်းပွဲပြုလုပ်ရမှာအခုလို့ပြောဆိုလိုက်တာပါအပြည့်အစုံကတော့ VOA မြန်မာပိုင်းထိုင်းအခြေစိုက်တရင်ထောက်မအေးအေးမာကတရင်ပေးပို့ထားပါတယ
်စိတ်ကြွစီကိုသားနဲ့အတူ ICE လို့ခေါ်တဲ့မွေးစီကီလို300လောက်ဖမ်းမိခဲ့တာနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကမွေးထိန်းချုပ်ရေးဗဟိုဌာနချုပ်မှာဘူဂျုတ်စီးရီးယားစီရီချိုင်းကဥဆောင်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီထဲမှာချင်းနောက်ခရိုင်တွင်းကစစ်တပ်နဲ့အမှန်ငါစစ်တေသားကတာဝန်ရှိသူတွေနဲ့အတူထိုင်းဘရင်တော်ဝင်ရဲတပ်ဖွဲ့ပါပူးပေါင်းရှင်းလင်းခဲ့တာတွေ့ရပါတယ်ဒီသတင်းစာရှင်းလင်းပွဲမှာတော့ဘူဂျုတ်စီးရီးယားစီတီချိုင်းကအခုလိုရှင်းလင်းခဲ့ပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်ချင်းနောက်ခရိုင်မှာဖမ်းဆီးလိုက်တဲ့စိတ်ကြွစည်းပြား၉သန်းနဲ့ICE လို့ခေါ်တဲ့မူရစေး300ကီလိုဟာမြန်မာနိုင်ငံဝလူမျိုးစုတွေထိန်းချုပ်ထားတဲ့တောင်ပိုင်းကနေထုတ်လုပ်ခဲ့တာလို့ဆိုပါရယ်ဒီစိတ်ကြွစည်းတွေဘယ်နေရာကနေထုတ်လုပ်နေသလဲဆိုတဲ့သတင်းတောက်တွေရဲ့အမေးကိုတော့စိတ်ကြွစည်းမှာတော့ကိုးသုံးလုံးနဲ့ဝိုင်းဝိုင်းဆိုပြီးခွဲခြားထားတဲ့အကြောင်းကိုးသုံးလုံးဆိုရင်တော့ဝမြောက်ပိုင်းကထွက်တာဆိုပြီးတာဝန်ရှိသူတွေကရှင်းပြခဲ့ပါရယ်ဒီအမှုနဲ့ဆက်နွယ်နေတဲ့အဓိကမူရစေးဝါတရားခဏ၅ဦးကိုလည်းဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးပြောသွားပါရယ်အခုလိုမျိုးစိတ်ကြွစည်းတွေအများဆုံးဖမ်းဆီးနိုင်ခဲ့တာဟာအိန္ဒိနာချင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ရှိသူတွေရဲ့ပူးပေါင်းပါဝင်မှုနဲ့ထိုင်းပြည်သူတွေရဲ့သတင်းပေးမှုကြောင့်ဖြစ်တယ်ဆိုပြီးဗိုလ်ချုပ်စီရီယန်ကသတင်းထောက်တွေကိုပြောသွားပါတယ်။အခုဖမ်းဆီးမိခဲ့တဲ့စိတ်ကြွစည်းတွေမူရစေးဝါးတွေကိုထိုင်းနိုင်ငံမြောက်ပိုင်းကနေထိုင်းနိုင်ငံအလယ်ပိုင်းနဲ့ထိုင်းတောင်ပိုင်းမလေးရှားနယ်စပ်အထိမူရစ်ကုန်တွေတွေကပို့ဆောင်နေကြတယ်လို့လည်းဆိုပါတယ်။မေလနဲ့ဇွန်လနှစ်လထဲမှာပဲဖမ်းဆီးမိတဲ့မူရစေးဝါးတွေနဲ့စိတ်ကြွစည်းအလုံးကြီးပေါင်း44တန်းကျော်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်။အခုဖမ်းဆီးမိခဲ့တဲ့မူရစ်စေဝါတွေရဲ့ကာလတန်ဖိုးကတော့ဗတ်တန်းပေါင်း 2,100 လောက်တန်ဖိုးရှိတယ်လို့လည်းသိရပါတယ်ရှင်
။မအေးအေးမှတင်ပြတော့တာပါ။ခုတော့နိုင်ငံတကာသတင်းဆောင်မှာဖတ်ဆက်ရအောင်ပါ။ ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ဟာသူတာဝန်ထမ်းဆောင်နေစဉ်ကာလအတွင်း Hillary Clinton ရဲ့ email အရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရာမှာ FBI ရဲ့အခြေခံလုံခြုံရေးလုပ်ငန်းတွေအတိုင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်။2016ခုနှစ်ကသမရရွေးကောက်ပွဲမတိုင်ခင်ကလေးမှာ Clinton ရဲ့ email ကိစ္စကိုပြန်ပြီးတော့စုံစမ်းစစ်ဆေးမယ်ဆိုလို့ Comey ကပြောဆိုခဲ့တာဟာဒီရွေးကောက်ပွဲမှာ Republican ကိုစားRepublican ကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်အနိုင်ရအောင်ကူညီတယ်လို့ဖြစ်တယ်ဆိုပြီးတော့ Democrat တွေကတော့ဆွဆွဲထားပါတယ်။ဒါပေမဲ့လည်း American တရားရေးဌာနရဲ့လုပ်ငန်းစစ်ဆေးရေးမှူးချုပ်ရဲ့ကြာတာပတင်းနေ့ကထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာမှာတော့ Comey ရဲ့ဦးဆောင်မှုအောက်မှာ FBI နေနဲ့ပက်လိုက်ပြီးတော့ဆောင်ရွက်ခဲ့တာမျိုးမရှိဘူးလို့ဆိုပါတယ်။ Slatisa Hope ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းအဖြစ်ဝင်ရောက်ယှဉ်ပြိုင်သူ Hillary Clinton ရဲ့ email အရှုပ်တော်ပုံကိစ္စကိုစုံစမ်းစစ်ဆေးတဲ့အခါမှာ James Comey အနေနဲ့ FBI နဲ့ဌာနရဲ့လုံထုံးလုံနီးသတ်မှတ်ချက်တွေအတိုင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့ကြောင်းစာမျက်နှာ500ပါအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒါ့အပြင်လည်းဗတ်လိုက်ပြီးတော့စုံစမ်းစစ်ဆေးခဲ့တာမျိုးတော့မတွေ့ရဘူးလို့ဆိုပါတယ်။ FBI ညွှန်ကြားရေးမှူးသစ် Christopher Wray ကတော့ဌာနရဲ့ဂုဏ်သိက္ခာကိုထိခိုက်စေမဲ့ဗတ်လိုက်ဆောင်ရွက်မှုမျိုးအပေါ်ချက်ချင်းတုံ့ပြန်အရေးယူသွားမယ်လို့ပြောပါတယ်။
We're going to adhere to the appropriate disciplinary process.
CMC ကအတိုင်းလှုပ်ဆောင်သွားမှာဖြစ်ပြီးအဲ့ဒီနောက်မှာတော့မမှန်မကန်ဆောင်ရွက်ခဲ့သူတွေကိုအရေးယူသွားဖို့ကျွန်တော်တို့နှောင့်နှေးနေမှာမဟုတ်ပါဘူး
။2016သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာမှဒီ Hillary Clinton ရဲ့ email ကိစ္စနဲ့ပတ်သက်ပြီးထပ်မံစုံစမ်းစစ်ဆေးမယ်လို့ Comey ကပြောဆိုခဲ့တာဟာ Republican ကိုယ်စားလှယ်အနိုင်ရအောင်အထောက်အကူဖြစ်စေခဲ့တယ်လို့ Democrat တွေကဆွဆွဲပါတယ်။ Maryland ပြည်နယ်အောက်လွတ်တော်အမတ် Elijah Cummings က
Director Comey had a double standard.
ညွှန်ကြားမှု Comey မှာစံသတ်မှတ်ချက်2မျိုးရှိပါတယ်။ Hillary ကိုစုံစမ်းစစ်ဆေးနေတယ်ဆိုတာကိုတော့လူသိရှင်ကြားပြောလိုက်ပြီး Donald Trump နဲ့ Russia ကိစ္စစုံစမ်းစစ်ဆေးနေတာကိုတော့ American လူထုမသိအောင်လျှို့ဝှက်ထားပါတယ်။
Trump သမရဖြစ်လာပြီးမကြခင်မှာပဲကိုမေးကိုရာထူးကနေထုတ်ပေးခဲ့ပါတယ်။ American ရွေးကောက်ပွဲမှာ Russia တွေပါဝင်ပတ်သက်နေမလားဆိုတာနဲ့ပတ်သက်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုအဆုံးသတ်ပစ်ချင်တာကြောင့်အခုလိုဆောင်ရွက်တာဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြပါတယ်။ဒါပေမဲ့လည်းအခုထုတ်ပြန်တဲ့အစည်းအဝေးခန်းစာဟာအဲ့လိုပြောဆိုမှုတွေမှားယွင်းကြောင်းသက်သေပြလိုက်တာပဲလို့အင်ဗီရောကခြေပပါတယ်။ပြောခွင့်ရဆရာ Huckabee Sanders က
It reaffirmed the president's suspicions about Comey's conduct.
Comey ရဲ့ဆောင်ရွက်ချက်တွေနဲ့FBI အဖွဲ့ဝင်တွေတချို့ကြားကဒီနိုင်ငံရေးအရာဗက်လိုက်မှုရှိတယ်ဆိုတော့သမ္မတရဲ့တန်တရာအပေါ်ဒီအစည်းအဝေးခန်းစာကထက်ပြီးတော့အတည်ပြုပေးလိုက်ကြပ
ါလွတ်တော်ဆိုင်ရာကော်မတီရဲ့စုံစမ်းစစ်ဆေးမှုတွေမှာတော့ American သမ္မတရွေးကောက်ပွဲရလဒ်တွေသူတို့လိုသလိုပုံစံမျိုးဖြစ်လာအောင်ရုရှားတွေဂျာဝင်နှောက်ယှက်ခဲ့တယ်ဆိုတာကိုလက်ခံခဲ့ပေမဲ့ရွေးကောက်ပွဲရလဒ်အပြောင်းလဲဖြစ်သွားခဲ့တဲ့အထောက်အထားတော့မတွေ့ရဘူးလို့ဆိုရတယ်Clinton ရဲ့ email ကိစ္စ FBI အနေနဲ့စုံစမ်းစစ်ဆေးမယ်လို့ပြောဆိုခဲ့တာဟာလည်းတက်ရောက်မှုမရှိခဲ့ဘူးလို့ Republican တွေကခြေပပါတယ်။ Louisiana ပြည်နယ်အောက်လွတ်တော်အမတ် John Kennedy က
I don't think Russia had an impact on the result of the
ဥက္ကဋ္ဌရဲ့လည်းအပြောင်းလဲဖြစ်အောင် Russia တွေလုံနိုင်ခဲ့တယ်လို့မထင်ပါဘူး။တကယ်လို့သာ Russia တွေကဒီလိုလုံနိုင်ခဲ့တယ်လို့ထင်သူရှိရင်သူတို့တသက်ဘယ်လိုပြမလဲဆိုတာလည်းမသိပါဘူး။အချက်လက်မျိုးစုံမှမူတည်ပြီးလူထုမှရွေးချယ်မဲပေးခွင့်ရှိပါတယ်။
လုံငန်းစစ်ဆေးမှုချုပ် Michael Horowitz ရဲ့အစည်းအဝေးခန်းစာမှာတော့ကိုမီလေဒီ FBI ရဲ့လုပ်ငန်းကိစ္စရပ်တွေကိုဆောင်ရွက်ရမှာကိုပိုင် email ကိုတုံးဆွဲခဲ့တယ်ဆိုပြီးထောက်ပြထားပါတယ်ခင်ဗျာ
ကိုအောင်တင်ပြသွားရပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမင်နစ်စာအင်္ဂလိပ်စာနဲ့မာဂျေမိုရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ် VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တို့အပြင် line meter 190တို့ကပါဖန်ယူနာဆင်နိုင်ပါတယ
် VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American အသံရဲ့2018ခုနှစ်ကျွန်းလ16ရက်တောက်ကြနေညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရုပ်ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍသူသားဆောင်လင်အမေရိကန်တခွင်ဆရတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒါအပြင်ဒီနေ့နောက်ထပ်ကြားဖို့ရှိတာကတော့
တဘာတရားမှာတတင်းလောက်กว่าနေတတင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်နဲ့တည်ကြာတဲ့ယုံကြည်လောက်တဲ့
မြမကောက်ပဲသီးနှံတို့ရဲ့စူထိုင်းစာတိုင်းတာပုံလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်အစုံကြားကြမှာပါ။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍရိခတ်ထဲကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာရုပ်ရှင်လောကမှာပြည်ထောင်ရဲ့ထောက်ခံအားပေးမှုကိုရရှိခဲ့တဲ့မူထရာရဲ့ခေါ်တန်ရုပ်ရှင်ကဟာအမေရိကန်ပြည်ထောင်စုအင်ဒီယနာပြည်နယ်ဖော့ဝိန်းမြို့မှာဒီလအစောပိုင်းကကျင်းပခဲ့တဲ့ Hope Noben ရုပ်ရှင်ပွဲတော်မှာ People's Choice Award ဆုချီးမြှင့်ခြင်းခံခဲ့ရပါတယ်။အမျိုးသမီးတွေအထက်ပါဝင်ရိုက်ကူးခဲ့တဲ့ဒီရုပ်ရှင်အခုလိုဆုရရှိမှုနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြထားပါတယ
်။Hobnobben Film Festival ဘောနော်သူအင်ဒီယားနာဖော့ဝေးမှာလောက်တာအာ US မှာတပထမအောင်ဆုံးပြရတဲ့ festival ပေါ့ကျွန်တော်ဒီ festival round လဲ့နေရတော့ဒီကနှစ်ထဲကလေးကလဲ့နေရတယ်ဆိုတော့ဒီကလည်းတစ်ခုကနောက်ဆုံးတစ်ခုအနေနဲ့ရွေးခံရတာပေါ့နော်အဲ့မှာမှအခုပြသခွင့်ရတယ်လာကြည့်ကျင်တဲ့လူတွေများလာတော့သူတို့စာကျင်တစ်ရက်ကနေ2ရက်ဖြစ်သွားတယ်ပေါ့နော်အခု2ရက်ကနေ3ရက်ထိဖြစ်သွားတော့ဒါ3ရက်စလုံးကဒါသူတို့ film festival ရဲ့ကာလ3ရက်ပဲရှိရဆိုတော့3ရက်စလုံးမှာ3ရက်စလုံးပြတာဝင်ရရဆိုတော့ဝမ်းသာဖို့ကောင်းတာပေါ့နော်ပြီးတော့နောက်တစ်ခုက People's Choice Award ရတော့လည်းအရန်ပြောပါပေါ့ကျွန်တော်တို့ဒီ Mudras Calling တသင်းလုံးအရန်ပြောကြရပါတယ်ဟုတ် People's Choice Award ကတော့ဟိုပေါ့ပြည်သက်အင်အားကြောင့်လို့ပြောလို့ရတယ်ပေါ့နော်အခုကျွန်တော်တို့ခုနပြောသလိုပဲ3ရက်ပြခွင့်ရတဲ့အပြင်3 show စလုံးကအပြည့်ပဲဟိုကျွန်တော်ကြားတာဒီလူကဟိုလောက်ဆန်တယ်900လောက်ဆန်တယ်ပြောဆို900လောက်ဆန်တဲ့ယူမှာ300စလုံးအပြည့်ဆိုတော့ဒါသူတို့ဒီ film ရဲ့ဟိုပေါ့ဘယ်လိုပြောမလဲအောင်မြင်မှုတစ်ခုကိုသူအတိအမှတ်ပြုတာပေါ့နော်ဒါကျွန်တော်တို့မြန်မာတွေတခြားနေကတခြား state ကမြန်မာတွေပါဟိုလေရင်နဲ့လာပြီးတော့ကြည့်ကြရင်လည်းကြားတယ်ဆိုတော့အဲ့လိုမျိုးတကယ်ကိုတကူးတကရက်ဝဲရက်နေပေါ့လာကြည့်ရလူအားလုံးကျွန်တော်ဒီကနေအထူးပဲကျေးဇူးတင်ပါတယ်လို့ပြောရန်လည်းပြောကြတာပေါ့နော် thank you
အဲ့ဒါကတော့ Mudras Calling Call Mudra ရဲ့ခေါ်တန်ရုပ်ရှင်ကအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ် Fort Wayne မှာဇွန်လ9ရက်ကနေ10ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့ Hope Noben ရုပ်ရှင်ပွဲတော်မှာ People's Choice Award ပြည်သူတွေရဲ့ရွေးချယ်တဲ့ဆုကိုချီးမြှင့်ခြင်းခံခဲ့ရတဲ့အတွက်ရုပ်ရှင်ပွဲတော်ကိုကိုယ်တိုင်မတက်ရောက်နိုင်ခဲ့ပေမဲ့လို့လေရုပ်ရှင်တရုတ်ဆောင် Zenki ကပြည်တွင်းသတင်းမီဒီယာဖြစ်တဲ့မြန်မာ celebrity ကိုဆုရရှိမှုအတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့တာပဲဖြစ်ပါတယ်။အင်္ဂလိပ်စကားပြောမြန်မာစာတန်းထိုးမူဒရာခေါ်သံရုပ်ရှင်ရိုက်ကူးရာမှာအမျိုးသမီးတွေရဲ့အင်အားကအားကျစရာပဲဖြစ်ပါတယ်။အမျိုးသမီး director Christina G ထုတ်လုပ်သူကလည်းဂျော်ဂျာပြည်နယ်ကအမေရိကန်သူ Mona Strasberger ဖြစ်ပါတယ်။မူဒရာခေါ်သံ Hope Noben ရုပ်ရှင်ပွဲတော်မှာ People's Choice ဆုရရှိမှုနဲ့ပတ်သက်လို့ရုပ်ရှင်ပွဲတော်ကိုတက်ရောက်ခဲ့တဲ့ Mona Strasberger ကိုမေးကြည့်ခဲ့ပါတယ
်။ Oh, Saturday was awesome. We won the People's Choice Award.
ဒီနေ့ကဆုပေးပွဲမှာကျမတို့ People's Choice Award ဆုကိုရရှိခဲ့ပါတယ်။ရုပ်ရှင်ကားတွေကိုအကဲဖြတ်ရမှာဂန္ဓာအမျိုးမျိုးရှိပါတယ်။အကောင်းဆုံးဘဝတရုပ်ဖော်ရုပ်ရှင်အကောင်းဆုံးရုပ်ရှင်တို့အကောင်းဆုံးမှတ်တမ်းတင်ရုပ်ရှင်ပြင်လူအများကြိုက်ရုပ်ရှင်ဆုလည်းဖြစ်ပါတယ်။အဲ့ဒီဆုကိုကျမတို့ရရှိခဲ့တဲ့အတွက်တိတ်ကိုဂုံယူမိပါလေဒီပွဲတော်မှာပြတ်တဲ့ဘယ်ရုပ်ရှင်ကားမှယုံမပြည့်ခဲ့ပါဘူးကျမတို့ရဲ့မူဒရာခေါ်တန်က ၃ချိန်ပြတာတာ၃ချိန်စလုံးယုံပြည့်ခဲ့ပါတယ်။ဒါကြောင့်လေလူလူရဲ့ထောက်ခံမှုကိုအများဆုံးရရှိတဲ့ရုပ်ရှင်စုကိုချီးမြှင့်ခြင်းခံရတာလို့ကျွန်မယူဆပါတယ်လို့မိုနာစထရက်စ်ဘာဂါကပြောသွားတာဖြစ်ပါတယ်။ဟော့ပ်နိုဘန်ရုပ်ရှင်ပွဲတော်ချင်းပါရေးအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဂျိုးကိုကိုဆော့ကလည်းရုပ်ရှင်ပွဲတော်မှာပြတာတဲ့ကားတွေရွေးချယ်မှုနဲ့ပတ်သက်လို့အခုလိုသတင်းမီဒီယာကိုပြောခဲ့ပါတယ်။
ကျွန်တော်ရုပ်ရှင်ပွဲတော်ရဲ့ဥတီချက်ကတာမန်အဖင်ဒီကလူတွေကြည့်ဖို့ခဲရင်ကြတဲ့ရုပ်ရှင်တွေကိုကြည့်နိုင်ကြအောင်လို့ဒီမှာလာပြီးတော့အခုလိုမျိုးစီစဉ်ပြသပေးတာဖြစ်ပါတယ
်။ Mudra ရဲ့ခေါ်သံရုပ်ရှင် People's Choice Award ရရှိမှုနဲ့ပတ်သက်လို့ Fort Wayne Cinema Center ရဲ့အမှုဆောင်ဒါရိုက်တာ Margaret Reeder ကလည်းအခုလိုပြောပါတယ်
That it's being honored as a great piece of art on screen.
ဒီရုပ်ရှင်ကိုအနုပညာအောင်မြင်မှုအတွက်ဂုဏ်ပြုတာဖြစ်ပါတယ်။ဒါအပြင်ဒီရုပ်ရှင်မှာရိုက်ကူးပြတာထားတဲ့မြင်ကွင်းတွေကိုကြည့်ချင်ကြတဲ့ဒီကလူတွေရဲ့ဆန္ဒကိုလည်းဖြည့်ဆည်းရရောက်ပါတယ
်။ Hope Nobin ရုပ်ရှင်ပွဲတော်ကျင်းပရာအိန္ဒိယနဲ့ပြည်နယ် Fort Wayne မြို့ဟာအမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံကလာရောက်ခြေချသူအများစုနေထိုင်တဲ့မြို့လည်းဖြစ်ပါတယ်။ Mudra ခေါ်သံရုပ်ရှင်ပြတ်တက်မှုကို Fort Wayne အပြင်တခြားပြည်နယ်ကမြန်မာတွေလည်းလာရောက်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အားရပီတိဖြစ်မိတယ်လို့ Mona Strasburger ကပြောပါတယ်။
It's unbelievable. We had people who drove 12 hours to get to Fort Wayne. People told me they came from Maryland.
မညိုနိုင်လောက်စရာပါပဲ။ Fort Wayne ကိုရောက်ဖို့7နာရီကားမောင်းလာကြသူတွေရှိပါတယ်။ Maryland, Virginia, Chicago, Ohio, Minnesota ကလာကြတဲ့လူတွေရှိတယ်လို့ New Jersey ကတောင်လေယာဉ်နဲ့လာတဲ့သူရှိတယ်လို့ကျွန်မသိရပါတယ်။ခုလိုရုပ်ရှင်ပွဲတော်မှာမူဒရာခေါ်တံကိုလာပြတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းနဲ့ဒီမှာမွေးတဲ့သူတို့သားသမီးတွေကိုမြန်မာနိုင်ငံအကြောင်းပြရတာဝင်းတာကြောင့်ကျမကိုပြောပြကြပါတယ်။မိသားစုလိုက်လာကြည့်ကြတဲ့မြန်မာတွေကိုလည်းကျမတွေ့ခဲ့ရပါတယ်လို့မူနာကပြောသွားတာဖြစ်ပါတယ်။မူဒရာရဲ့ခေါ်တံရုပ်ရှင်ကိုပွဲတော်ရဲ့အတွင်းလာရောက်အားပေးကြတဲ့မြန်မာတွေရဲ့အတန်တွေကတော့ဘယ်လိုရှိပါသလဲ။ Fort Wayne မြို့ကကိုနိုင်က
ဒီ for women mother calling ဆိုပြီးတော့ဒီရုပ်ရှင်ဗမာရုပ်ရှင်လာပြတယ်ကျွန်တော်တို့ဗမာတယောက်အနေနဲ့ဝမ်းသာတယ်ဘာသာတော့ဒါဟာပထမဆုံးချိန်ပေါ့နော် mother calling ဆိုတဲ့ဟာကိုရွေးခံရတယ်ဒီရုပ်ရှင်ပွဲတော်ကရွေးတယ်ဆိုတာရွေးခံရတယ်လာပြမယ်ဆိုကြတဲ့ကကျွန်တော်တို့တော်တော်ပျော်တယ်ဗမာပြည်သားအနေနဲ့ mother calling ကိုကျွန်တော်တို့ဒီကြည့်ရတဲ့အခါမှာဗမာပြည်ကိုပြန်ရောက်သွားတဲ့အတိုင်းပဲမှတ်တရအခုပထမဆုံးတွေ့ရတယ်ဒီဗမာပြည်ရဲ့ဒီရန်ကုန်ပကံဆိုလဲပကံကိုအကုန်လုံးနှီးပါလောက်ပေါ့နော်သူတို့ခြုံငုံပြီးပြထားတာလေးတွေတွေ့တယ်နောက်ပြီးတော့အခုထပ်တွေ့ရဆိုရင်ဒါဆိုရင်မူဒါကောလိပ်မှာမှာပထမဆုံးမြင်ရတယ်ကျွန်တော်တို့မိုးပြန့်ပူပေါင်းနေနဲ့ပကံမျိုးအထက်ကနေကြည့်လို့ရတာမျိုးတွေတွေ့တယ်ပြီးတော့ကျွန်တော်တို့အဲ့မှာမန္တလေးသွားတယ်အင်းလေးကံနေပြန်မြင်ရတယ်အုတ်တကယ်ချင်းတွေဆိုရင်သူ့ကလေးတွေကိုရန်ကုန်သွားတော့တွေ့တဲ့ဟာသူတို့ကလေးတွေအစားပေါ့နော်ဒီမူဒါကောလိပ်ကိုပြန်ခေါ်လာတယ်ကျွန်တော်တကယ်ချင်းတွေကဆိုသူတို့ဒါကောလင်းရဲ့ဒီအင်းလေးကံတွေပြန်မြင်ရတယ်ပကံဖျားတွေပြန်တွေ့ရတာသူတို့ရောက်ဖူးတယ်ဆိုပြီးကလေးတွေအစအရန်ဝမ်းတာတယ်တော်တော်လေးကိုစိတ်ဝင်စားတာကျွန်တော်မြင်ခဲ့ရတယ်ဟိုကျွန်တော်တို့လည်းကိုယ်နိုင်ငံကိုပြန်ပြီးတော့ကြောက်သွားလို့ပဲပေါ့နော်ဒီပြန်မြင်ရတယ်သူတို့ရိုက်ထားတာလေးတွေအစဟိုတော်တော်ကောင်းတယ
်ရုပ်ရှင်ဝါသနာပါသူမှတ်တမ်းရင်ဝင့်မြင့်ကတော့နောက်ဆုံးရက်မှာမူဒရာခေါ်တံကိုတွားကြည့်ခဲ့သူဖြစ်ပါတယ်
အမေရိကမှာပေါ့နော်ဒီမူဒရာခေါ်တံဆိုရဲရုပ်ရှင်ဇာတ်ကားကိုဘယ်တော့ပြမလဲဆိုပြီးတော့စောင့်နေကြတော့ကြာပါပြီအခုဒီဖော်ဝေးမှာပထမဆုံးပြတဲ့အခါမှာတွားကြည့်ပြီးတဲ့အခါမှာလည်းမြန်မာမိသားစုတွေကလည်းကိုယ်နိုင်ငံအကြောင်းကိုတင်ဆက်ထားတဲ့ရုပ်ရှင်ဇာတ်ကားတစ်ခုဖြစ်တဲ့အတွက်ကိုယ့်ရဲ့ဒီနိုင်ငံသားမိတ်ဆွေတွေကိုပြတဲ့အခါမှာလည်းအရန်ကိုတင်တယ်ပြီးတော့စိတ်ဝင်စားစရာကောင်းတဲ့နေရာတွေကိုပြတဲ့အခါမှာလည်းဟိုအဆင်ပြေစေမဲ့ကားတကားလို့ထင်ပါတယ်အခုရိုက်တယ်ပေါ့နော်ဒီ Mood Cross Calling ဇာတ်ကားကမြန်မာအမျိုးသမီးဒါရိုက်တာနောက်ပြီးတော့ပြုံးဆောင်တဲ့မင်းသားနဲ့မင်းသမီးကလည်းအစ်စ်တွေဖြစ်ပေမဲ့ဒီသူ့ရဲ့ဇာတ်ရုံနဲ့အရန်ဟိုအဝင်ဝင်ကြဖြစ်တယ်လို့မြင်ပါတယ်နောက်ပြီးတော့ဒီလိုအဝင်ဝင်ကြဖြစ်အောင်လည်းဒါရိုက်တာနေပြီးတော့ဟိုဥဆောင်ပြီးတော့ပေါ့နော်ဒီသူရဲ့ဇက်ရုပ်ရဲ့နောက်ပြီးတော့ဒီဇက်လန်းအနေထားရဲ့နောက်ဇက်ညွန်းပေါ့နော်အဲ့ဒါတွေအကုန်လုံးကိုပိုင်ပိုင်နိုင်နိုင်ချစ်ချစ်လစ်လစ်နဲ့နားလည်ထားတဲ့ဒါရိုက်တာတယောက်လို့လည်းမြင်ပါတယ
်မြန်မာနိုင်ငံမှာ2013ခုကစတင်လာရောက်နေထိုင်ပြီးရုပ်ရှင်ထုတ်လုပ်ရေးမှာပါဝင်ခဲ့သူအမေရိကန်သူမော်နာစထရက်စ်ဘာဂါအနေနဲ့မူဒရာခေါ်သံရိုက်ကူးသူအမျိုးသမီးဒါရိုက်တာခရစ်စတီနာဂျီလို မြန်မာရုပ်ရှင်လောကမှာအမျိုးသမီးဒါရိုက်တာတွေပေါ်ထွန်းလာမယ့်အလားအလာနဲ့ပတ်သက်လို့လေမူနာက
I think it's not just Burmese cinema, you know, it's sort of consistent throughout the entertainment industry is that there are very few female directors. You know, I think, I mean, Christina is...
မြန်မာရုပ်ရှင်လောကမှာဒါမကနိုင်ငံတကာမှာလည်းအလားတူပဲအမျိုးသမီးရုပ်ရှင်ဒါရိုက်တာတွေတိတ်ကိုနှဲပါနေပါတယ်ခရစ်စီနာကတော့စံပြနမူနာကောင်းလို့ကျွန်မယူဆပါတယ်ရုပ်ရှင်ထုတ်လို့ရမှအမျိုးသမီးတွေပုံမပါဝင်နိုင်လိမ့်မယ်လို့လည်းကျွန်မမျှော်လင့်ပါတယ်ခရစ်စီနာကိုအတူယူကြဖို့ပါကျွန်မအနေနဲ့မူဒရာခေါ်တန်ကိုထုတ်လို့ရမှတိတ်ပြီးဂုဏ်ယူပါတယ်ထုတ်လို့သူကအမျိုးသမီးဒါရိုက်တာကလည်းအမျိုးသမီးအမှုဆောင်ထုတ်လို့သူကလည်းအမျိုးသမီးဖြစ်တော့မြန်မာနိုင်ငံမှာအမျိုးသမီးအင်အားကိုမူဒရာရဲ့ခေါ်တန်နဲ့ပြတာလိုက်တာပဲဖြစ်ပါတယ်လို့မူဒရာခေါ်တာထုတ်လို့သူအမေရိကန်သူမိုနာစထရက်စ်ဘာဂါကပြောကြားခဲ့ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများဂန္ဓာကိုညှိုးချုပ်အပ်ပါလေရှင် You can bend but never break me cause it only serves to make me more determined to achieve my
တော်လလတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုတဆုံလင်အမေရိကန်သခင်အပတ်စဉ်ကဏ္ဍပါဒီတစ်ပတ်မှာတော့အမေရိကန်ပြည်ရင်းစစ်ကာလတမိုင်းဝင်တိုက်ပွဲဖြစ်ပွားခဲ့ရာဂက်တစ်ဘတ်မြို့ကလေးအကြောင်းကိုအောင်ကိုကူညီပြီးတော့ကျွန်မနန်းလောက်ကတင်ဆက်လိုက်ပါတယ်ရှင်
ပင်ဆယ်ဗေးနီးယားပြည်နယ်က Gettysburg ဆိုတဲ့မြို့လေးဟာအမေရိကန်ပြည်ရင်းစစ်မှာအထင်ကရနေရာကပါဝင်တာကြောင့်တမိုင်းဝင်မြို့လေးဖြစ်ပါတယ်။ဝါရှင်တန် DC ကနေဆိုရင်လည်းတနာယီခွဲသာသာလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကတမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။
လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတိုက်ရဲဘုချုပ်ကြီးရောဘတ်အီလီကဗာဂျီးနီးယားချန်ဆယ်လာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးသူရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ကနောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့ဂက်တစ်ဘတ်ကိုစုရဲ့အဖြစ်သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူအလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်ခဲ့ပါတယ်
။ဗိုလ်ချုပ်ကြီးရောဘတ်အီလီရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝန်းရံမယ်။နောက်ဒီမြောက်ပိုင်းကစစ်လိုလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနယ်မြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲ့နောက်ညဉ့်ညဉ့်ရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပ
ါတဖက်မှာလည်းသမ္မတအိဗရာဟင်လင်ကွန်ကတာဝန်ပေးထားတဲ့အတိုင်းပိုချုပ်ဂျောဆက်ဖိုဂါကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်တင်အနေထားပြင်ထားပါတယ်ဒါပေမဲ့လည်းဂက်တစ်ဘတ်စစ်ပွဲကြီးမစတင်ခင်၃ရက်အလိုမှာပိုချုပ်ဂျော့ချ်ဂေါ်ဒွန်မီကိုတပ်တွေကိုယ်ကဲဖို့အစားတို့ခန့်အပ်ပြီးတော့ဝါရှင်တန် DC ကိုပိုချုပ်ကြီးရောဘတ်လီရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းထားပါတယ်ဒီအနေအထားကိုသိပြီးတဲ့နောက်ဗိုလ်ချုပ်ကြီးရောဘတ်လီဟာဂက်တစ်ဘတ်ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ချထားလိုက်ပါတယ
်။1963ခုနှစ်ဇူလိုင်လ1ရက်နေ့မှာတော့တနက်တက်တိုက်ပွဲတွေထိတ်တိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000၊မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမတော့တောင်ပိုင်းတပ်တွေရှုံးနိမ့်ပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ်။
ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သင်္ကန်းနာထီကတ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းသက်သာ9,000လောက်တည်ကြည်ထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ်
။ဒီတိုက်ပွဲပြီးလေးလအကြာမှာသမ္မတအိဗရာဟင်လင်ကွန်ကဂက်တစ်ဘတ်တိုက်ပွဲအတွင်းကြာဆုံးသွားသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာတမိုင်းဝင်မင်ကွန်ပြောကြားခဲ့ပါတယ်။သူ့ရဲ့မင်ကွန်ထဲမှာသမ္မတလင်ကွန်ကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့တဲ့သူတွေကိုတည်ဆုံခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်းတဲ့လူစံကောင်းတွေအဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ်
။ဒီတိုက်ပွဲဟာညှို့ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးအဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကျွန်စနစ်နဲ့ပတ်သက်လို့တောင်းတဲ့မြောက်အကြားအငင်းပွားရာကနေပြည်ရင်းစစ်ဖြစ်လာခဲ့တာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်အကြားအာဏာခွဲဝေတုံ့ဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပါ
။အခုလိုတိုက်ပွဲတွေဖြစ်ပြီးအနှစ်150လောက်အကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြားပြန်လည်ရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲအထိမ်းအမှတ်ခန်းနာကိုငြင်းငြင်းချမ်းချမ်းဆင်နွှဲနေကြတာပါအ
အမေရိကန်မှာအခုလိုနွေရာသီကာလကိုရောက်လာတိုင်း living history လို့ခေါ်တဲ့ဟိုရုံးကပုံစံဒီအတိုင်းဝတ်စားဆင်ရင်ပြီးတမိုင်းကိုပြန်ဖော်ကျူးတဲ့အခမ်းအနားတွေအများအပြားကျင်းပလေရှိပါတယ်
1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်အမှတ်အနေနဲ့ဟိုရုံးကအတိုင်းစစ်သားဝတ်ဆောင်နေဖို့အရက်သားတွေကလည်းဟိုရုံးကအတိုင်းဝတ်ကြပြီးတော့အထိမ်အမှတ်ကျင်းပတာပါဒီအထိမ်အမှတ်ပွဲဆင်နွှဲကြသူတွေကတော့ဂျာဟာ living history သက်ရှိသမိုင်းတွေဆိုပြီးတော့တင်စားခေါ်ပေါ်ကြပါတယ်ဂက်ဒစ်ဘတ်အထိမ်အမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတောင်ပိုင်းကအထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီနဲ့ဂက်ဒစ်ဘတ်တိုက်ပွဲအတွင်းတရေကောင်းတွေအတိုင်းဝတ်ဆင်ကြတဲ့သူတွေလည်းရှိပါတယ်
ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တက်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံတိုင်းလဲဝတ်ဆင်ကြပါတယ်။ Gettysburg စစ်ပွဲအကြောင်းပြောရင်တော့တစ်ဆက်တည်းပါလာတာကသမရအိဗရာဟမ်လင်ကွန်မှာ
That this nation under God shall have a new birth of freedom and the government of the people by the people for the people
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်းကွန်မှာပါတဲ့ American ပြည်အောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အဆိုအရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရက်ဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝတ်ဆင်ထားသူကပြောသွားတာပါလူတိုင်းတန်းတူညီမျှတယ်လို့အမေရိကန်ပြည်အောင်စုရဲ့၁၆မြောက်သမရအိဗရာဟမ်လင်ကွန်ရဲ့နှစ်မိနစ်ကြာတဲ့ Gettysburg မင်းကွန်းဟာအမေရိကန်သမရတွေပြောကြားခဲ့တဲ့မင်းကွန်းတွေထဲမှာအပြောင်းအလဲဆုံးဖြစ်တာကြောင့်ဒီမင်းကွန်းကိုအမေရိကန်ပြည်အောင်စုမှာကျောင်းသူကျောင်းသားအများပြားလေ့လာကြပါတယ်ကျွန်းစနစ်လူလားလို့ခွဲထက်လို့တဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလိုတဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်ထိကြာရှည်ခဲ့တဲ့စစ်ပွဲမှာပြည်အောင်စုတည်ထောင်ရေးအတွက်သမရလင်ကွန်ကာကွယ်တိုက်ခိုက်ခဲ့တာပါခွဲထွက်လူသူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့ရတဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်ခဲ့တာပ
ါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်းရုံအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံတစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ်းအမှတ်အခမ်းအနားပါဝင်ဆင်နွှဲသူ Jim Getty ကဆိုပါတယ
် I think by now it would have been back as one nation
အခုဆိုရင်လဲနိုင်ငံတစ်နိုင်ငံအနေနဲ့ယက်တည်နေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလဲကျွန်တော်တို့ဟာအလားတူယက်တည်ခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေထိုင်နိုင်မှုဆိုရင်ကျွန်တော်တို့တကွဲတရားစီနေလို့မရပါဘူးလို့ Jim ကပြောသွားတာပါအမေရိကန်တွေအတွက်တော့အခုလိုဟိုရုံးကအတိုင်းဝတ်စားဆင်ရင်ပြီးအထိမ့်မဲ့ဆင်နွှဲတာဟာဝါသနာသက်သက်ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူပူးတွဲချီတက်နေကြပါပြီ
အခုလိုစစ်ပွဲပြီးဆုံးတဲ့အချိန်မှအခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲဟိုရုံးကတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုရုံးကအတိုင်းဝတ်စားဆင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်တရုတ်ဆောင်ပြတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်သက်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝန်ထမ်းကူညီသူတွေအတူပူပေါင်းပြီးတော့တမိုင်းကိုလေ့လာနိုင်အောင်စူးစမ်းဆောင်ရွက်နေကြပါတယ်
။ Gettysburg ကိုသွားရောက်လေ့လာသူတွေအနေနဲ့ nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုယ်ပိုင်ကားနဲ့သွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလဲပတ်နိုင်ပါတယ်။
တနေရပြီးတနေရတူချင်းလိုက်လံကြည့်ရှုနိုင်တယ်လို့ Gettysburg အမျိုးသားဥယျာဉ်ကရှင်းပြသူပါဝင်တဲ့အဖွဲ့တွေနဲ့လည်းလိုက်လံကြည့်ရှုလို့ရပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှိရှိတဲ့လမ်းမှာစပိန်လည်းစီးနိုင်တယ်လို့မြင်စီးပြီးလေ့လာလို့လည်းရပါတယ်အမေရိကန်ပြည်ရင်းစင်ကာလာတမိုင်းဝင်တိုက်ပွဲဖြစ်ပွားခဲ့ရာ Gettysburg မြို့လေးအကြောင်းသုတဆုံးလင်းအမေရိကန်တခွေမှာကိုအောင်ကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြနေညာဖက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါရယ်။အခုတော့သိပ်ပန်တဲ့နေပညာကဏ္ဍပါ။မြမကောက်ပဲတီနံရေဆူထိုင်းစာတိုင်းတာမှုတွေနဲ့ပတ်သက်တဲ့လိုအပ်ချက်တွေကိုဒေါခင်မျိုးသက်ကသိပ်ပန်တဲ့နေပညာအစီအစဉ်မှာတင်ဆက်ထားပါရယ်ရှင်။
မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲတီနံတွေရဲ့ဆူထိုင်းစာကိုတိုင်းတာဖို့အတွက်
နိုင်ငံတကာအစ်စ်မီစံနှုန်းသတ်မှတ်ထားတာမရှိသေးပါဘူးဒီလိုစံနှုန်းသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံစံစဘာအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့
ဒီနေ့ဒီတွေ့ရတဲ့ပတ်သက်ပြီးအဓိကအရေးကြီးဆုံးအချက်ကတော့ကျွန်တော်တို့အဆိုတတ်ပါပဲဒီနေ့ဒီမှာပါတဲ့အဆိုတတ် green moisture content ကိုပါတယ်အဲ့အဆိုတတ်ကဒီနေ့လိုက်သူတို့ရဲ့၆သိအောင်လိုအပ်မယ့်အဆိုတတ်နောက်ခြေခွဲမယ်ဆိုလဲခြေခွဲရတဲ့အဆိုတတ်သူ့လောင်ရင်လဲသူ့လောင်ဒီနေ့အဆိုတတ်ဒါတွေကအဲ့လိုသတ်မှတ်ချက်ဒီပုံမှာ easy ချာချာလိုက်နာမှလာတယ်ဒီဒီနေ့ကအရေးကြီးကောင်းမှဖြစ်ပါတယ်ပြောင်းဆိုလဲပြောင်းလိုက်အဆူတက်ဘလို့လဲတို့လောင်းရင်ဘလို့လဲဈေးကွက်ကဘလောက်ဆိုလက်ခံလဲပဲပုတ်ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အဆူတက်ပါဝင်နှုံးကိုတိုင်းတာပြီးအရေးသွေးကိုအကဲဖြတ်ကြတာပ
ါတိနှံလိုက်မှာသူ့အဆူတက်တွေကိုတိုင်းတာတဲ့ကရိယာတွေဒီအရန်အရေးကြီးလာတယ်ခင်ဗျဒါနဲ့ဘူတစ်ချိန်လုံးကတော့ကျွန်တော်စပွားဆိုလို့ရှိရင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီးခြောက်တယ်ဆိုတယ်ပဲပြောကြတာဒါပေမဲ့အဲ့လို6တဲဆိုတဲ့ဟာမှာသူတို့က6တာပဲပြီးတာဘယ် range မှာဘယ်ဆိုတဲ့မှာ6နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဥပမာအဆိုတဲ့ solid တဲ့မှာ900ခိုင်နှုန်းမှပြီး600ခိုင်နှုန်းအထိတောက်လျှောက်ချင်းသွားတဲ့အချိန်မှာသူတို့စမ်းသက်လို့ကြိုက်လိုက်တဲ့ဟာ6တဲဆိုတာပဲ။ဒါပေမဲ့အဲ 1% ပါနော်။100ခိုင်နှုန်းတိုင်းကွာဟသွားရင်သူတို့ရဲ့ weight ညော့သွားတဲ့အကြောင်းသူတို့တဲကနေပါသွားတဲ့ပမာဏကလည်းအခုဆိုတတင်းဆိုထားပါတော့6000လောက်ရှိတယ်။အဲ့လိုစပားတရားမှာတတင်းလောက်กว่าနေတတင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်နဲ့တည်ကြားတဲ့ယုံကြည်လောက်တဲ့ကိရိယာတွေနဲ့တိုင်းတာဖို့အရင်ရည်ကြည်ပါတယ်
။ဒီကိရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါတယ်။ဘဲကုမ္ပဏီထုတ်ဆက်ကဘယ်လောက်မှန်နေဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီပြဿနာကိုဖြေရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ
်ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တခုတွားတင်နေထိုင်းနိုင်ငံရဲ့ဒီစံချိန်စံညွှန်းနဲ့ပတ်သက်တဲ့ဒီနယ်အစိုးရနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံက Get Electric Laboratory ဆိုတဲ့ကုမ္ပဏီနဲ့ကျွန်တော်အဲ့ဒါကြီးပြရှာလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းသတ်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲခန်းကြီး facility တွေအများကြီးလိုရတယ်လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဒီဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်အဲ့ဒါကိုဒီဂျပန်ကုမ္ပဏီ Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံကုမ္ပဏီဖြစ်တဲ့ Japan Development Service ပေါ့နော်အဲ့ကုမ္ပဏီကခုကနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ဒေတာတွေသွားပြီးစပိုင်တွေကိုမေးတောင်းသူတွေကိုမေးကုန်တွေကိုမေးရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလည်း proposal တင်တဲ့အပြန်အလှန်ကျွန်တော်တို့လုပ်ရင်းနဲ့2နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019 November မှာပဲ JICA ကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲခန်းလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ်
။စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအဆင့်မီစံနှုန်းမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ
။ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်နှစ်တာလေ့လာမှုအရာကျွန်တော်တို့မှာစံချိန်စံညွှန်းနဲ့ပတ်သက်တဲ့အဖွဲ့အစည်းဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူဒေသနာနဲ့ဒီထွင်ဆန်းသိမှုဦးစီးဌာနတို့အောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသစ်ကြီးဒီသူဒေသနာအဆောက်အဦအသစ်ကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီမကွဲကန်းကြီးတစ်ခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တက်လိုက်နိုင်တယ်ပေါ့နော်အဲ့ခါကျတော့စံထားကြရာကရိယာ primary standard unit ဆိုတဲ့ဒီအစိုးရတိုင်းကရိယာကိုလှုပ်ဖို့ဆိုတာကခုနပြောတဲ့ဒီသိပ္ပံသုတေသနနဲ့ဒီထွင်ဆန်းသိမှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီတပြည်လုံးမှာပြန့်နှံ့နေတဲ့ဒီလိုကရိယာတွေကိုမှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပြီးမဲ့အပိုင်းကြတော့ဒီသုတေသနဌာနအနေနဲ့လှုပ်နိုင်ဖို့အခန့်တတိဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့က မြန်မာနိုင်ငံအတွက်ကြတော့စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝင်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရာဦးစီးဌာနဆိုတာရှိပါတယ်။အဲအောက်မှာမှတကယ်ကူမှရှိတဲ့ဒီသိန်းကျင်လုံးနဲ့ပတ်သက်တဲ့တခွဲခန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်အဲ့အပွဲစည်းနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စပ်ပိုင်းတွေ၊ကုန်တယ်တွေ၊ဒီမှာလေသမားတွေဒီမှာတုံးဆွဲနေတဲ့အစိုးရတိုင်းကိရိယာတွေကိုမှန်စစ်ဆေးပြီးတော့မှကျွန်တော်တက်တည်ခံထုတ်ပြီးတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ feasibility system of grain moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်နေပါတယ်အခုဆိုရင်ဒါတက်ခွဲခန်းအစီအစဉ်နဲ့ကျွန်တော်တို့ရဲ့တက်ခွဲခန်းဒီမှာစမ်းသပ်ဖို့ပညာရှင်ပိုင်းနေပေါ့နော် human resource development အပိုင်းနေကိုအခုဆိုရင်သင်တန်းနေပြနေတာပေါ့နော်ဒီဂျပန်ကုမ္ပဏီရဲ့ပညာရှင်တွေလာပြီးတော့ဒီသုတေသနဌာနကပညာရှင်တွေရောစားသုံးသူရေအုပ်စုဌာနကပညာရှင်တွေရောဒါပထမဆုံးသင်တန်းနေပြတယ်ပြပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ဒီနဲ့တကူရင်း master calibration gap ကိုကျွန်တော်တို့ကဒီမှာရင်ကိုယ်နိုင်ငံနဲ့ kait လက်ရောညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအဆင့်မီကျွန်တော်တို့တိုင်းပြည်အတွက်ကုစားပြုတဲ့သက်တည်ခံနိုင်မဲ့ဖွဲ့စည်းတစ်ခုအနေနဲ့ကျွန်တော်ရည်ရည်ရင်းနဲ့ဒါမြန်မာနိုင်ငံတူးတက်လာမဲ့ဆန်စပါးတွေပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကထိုင်ငိုင်းမှာမှာရှိတဲ့အတွက်ကြောင့်ရောင်းသူတွေဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်တို့ပြည့်စုံသွားမယ်ဒီဟာကဘယ်လိုခေါ်မလဲဆိုတော့ကျန်ခဲ့တဲ့ခြေစူးနဲ့နှစ်စု၃စုလောက်တည်းကဒါတွေကအကုန်လုံးဖြစ်နေရမှာလေအခုကြမှာကျွန်တော်တို့လည်းအမိပြေးလိုက်ရတော့တာပေါ့နော်ခုပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါရစေခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါဦး
တော်ခင်မျိုးတက်ရဲ့သိပ္ပံနဲ့နီးပညာအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြတဲ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကိုတော့စနေနေ့မနက်ပိုင်းမှာနားဆင်ကြမှာပါသောတာရှင်များရှင်ကျမတို့ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တို့နားဆင်လို့ရတဲ့တည်ခြင်းတွေတောင်းလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရတော့ VOA မြန်မာပိုင်းအစီအစဉ်စာလိုက်သစ်တာအမှတ် 855 ပို့ဟိုစာလိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ကြပါတယ်ခုတော့ကြာနေသေးတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင
်အမေရိကန်နိုင်ငံသားယဉ်ဝကြီးဟောင်းဟယ်လရီကလင်တန်ရဲ့အီးမေးအရှုပ်တော်ပုံကိစ္စ FBI ညွှန်ကြားရေးမှူးဟောင်း James Comey ကင်တွဲဖြေရှင်းခဲ့တာနဲ့ပတ်သက်လို့တရားရေးဌာနအတွင်းသုံးသက်စစ်ဆေးထားတဲ့အစီရင်ခံစာကိုကြည့်မယ်ဆိုရင် Mr. Comey ဟာအလုပ်ကိုထိထိရောက်ရောက်လုပ်နိုင်စွာမရှိဘူးဆိုတာသက်သေပြနေပြီးတော့ Comey ကိုသူဖြုတ်ပစ်လိုက်တာဟာတိုင်းပြည်အတွက်အကောင်းဆုံးဆောင်ရွက်နိုင်ခဲ့တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးသားပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲ FBI ထောက်လှမ်းရေးအရာရှိ Peter Strzok ကိုလည်းစုံစမ်းစစ်ဆေးမှုတွေအတွင်းသမ္မတထရမ့်ဒီထရမ့်သမ္မတအဖြစ်နဲ့ရွေးကောက်မခံရအောင်ဝိုင်းဝန်းဟန်တာသွားကြမယ်ဆိုတဲ့စာတို့ရေးပို့ခဲ့တဲ့အပေါ်မှာစုံစမ်းစစ်ဆေးပေးဖို့သမ္မတကပြောဆိုထားပါတယ်ရှင်။ American Dollar Billion 50တန်ဖိုးတရုတ်နည်းပညာကုန်ပစ္စည်းတွေအပေါ်မှာ25ရာခိုင်နှုန်းအခွန်စည်းကြပ်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောဆိုလိုက်ပါတယ်။တဟာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြီးနှစ်ခုကြားကုန်သွယ်ရေးပြိပက္ခကိုပိုးပြီးတော့တိုးလာစေတာဖြစ်ပါတယ်။တရုတ်နဲ့ကုန်သွယ်ရေးမှာမမျှမတဖြစ်နေတာကိုကင်တွယ်သွားမယ်ဆိုပြီးတော့ဒီပြီးခဲ့တဲ့သမ္မတရွေးကောက်ပွဲကာလအတွင်းမဲဆွဲပြောဆိုခဲ့တဲ့အတိုင်းဆောင်ရွက်သွားမယ်လို့သမ္မတကကတိပြုပြောဆိုထားတာပါ။ဒါပေမဲ့အခုလိုဒေါ်လာတန်ဘီလီယံနဲ့ချီအခွန်တွန်းမြင့်စီးချက်ဖို့ပြောနေတာတွေကသူနဲ့မြောက်ကိုရီးယားအစိုးရကြားဆစ်ဆန်ညှိနှိုင်းမှုတွေမှာတရုတ်နိုင်ငံရဲ့ထောက်ခံမှုဆက်ရဖို့အတွက်ကြိုးစားမှုကိုတော့ထိခိုက်နိုင်တာဖြစ်ပါတယ်ရှင်။ဂျပန်ပြည်ကကုမ္ပဏီကီရင်ကနေပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံကိုလှူဒန်းခဲ့တဲ့အလှူငွေတွေမြန်မာစစ်တပ်လက်ထဲကိုရောက်သွားတာမျိုးရှိမရှိဆိုတာကိုကီရင်ကုမ္ပဏီကစုံစမ်းစစ်ဆေးနေပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလတွေအတွင်းကီရင်ကုမ္ပဏီရဲ့မြန်မာနိုင်ငံလုပ်ငန်းခွဲမြန်မာဘရူဝီကနေပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေအတွင်းဘေးဒဏ်သင့်ခဲ့သူတွေအတွက်လှူဒန်းခဲ့တဲ့ငွေတွေဟာအဲ့ဒီဒေသမှာလူခွေရေးချိုးဖောက်မှုတွေကြကြပြက်ပြက်ကျူးလွန်ခဲ့တဲ့စစ်တပ်ရဲ့လုပ်ရက်တွေကိုအားပေးရရောက်နိုင်တယ်ဆိုပြီးတော့နိုင်ငံတကာလူခွေရေးအဖွဲ့ Amnesty International ကမေးခွန်းထုတ်ခဲ့ပြီးဂျပန်အစိုးရအနေနဲ့ဒီကိစ္စကိုစုံစမ်းဖို့တိုက်တွန်းပြောဆိုနေတာဖြစ်ပါတယ်ရှင်။
တရင်အချင်း၆ကမှကွန်ပျူတာကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 1.3 လိုင်းဒိုမီတာ40 kHz 4.40နဲ့လိုင်းဒိုမီတာ51 kHz 5.85တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.